မေလ22ရက်နေ့ကစလို့ထိုင်းနိုင်ငံနယ်စပ်မဲဆောက်မြဝတီကနေနေရပြန်သူလူရေ2000ကျော်ရှိသွားပြီဖြစ်တယ်လို့အဲ့ဒီထဲကလူ9000နီးပါးကိုကရင်ပြည်နယ်မြဝတီမြို့ကကိုဗစ် -19 ဓာတ်ခွဲနမူနာယူရက်လက်စစ်ဆေးတဲ့အခါမှာအလုံးယောဂါပိုးမတွေ့ဘူးဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအေးမှာပါ။ထိုင်းနိုင်ငံတွင်ကိုဗစ် -19 အရေးပေါ်ကာလမှာအလုံးလက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေကိုမေလ22ရက်နေ့ညကစပြီးနေရပြန်ခွင့်ပေးခဲ့တာပါ။ဒီထဲမှာမြောက်ရီမဲဆောက်နယ်စပ်ကနေအများဆုံးနေရပြန်ခဲ့ကြပါတယ်။ဒီထဲကဂျွန်လ10ရက်နေ့အထိကိုဗစ် -19 ဓာတ်ခွဲနမူနာယူရက်လက်တွေစစ်ဆေးပြီးသမျှအလုံးယောဂါပိုးမတွေ့ဘူးဆိုတဲ့အကြောင်းကရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ
်စစ်တာတော့4000ကျော်ဝါယူမှာ4800ဆို5000ဖြစ်ပေါ့နော
်စစ်တာလည်းဟုတ်ကဲ့
ဆိုယူပြီးဖြစ်တာလည်းများပြီဒါပေမဲ့လက်ရှိကျွန်တော်တို့စစ်စေးပြီးစကြပြီးဆိုတော့ negative ကနေ
ဒါပေမဲ့ထိုင်းပြည်မြန်မာပြည်ထဲမှာပဲခူးတိုင်းနဲ့မကွေးတိုင်းမှာကိုဗစ် positive အဖြေထွက်တာ2ဦးရှိနေပြီဖြစ်ကြောင်းဒါကလည်းနေရပြန်ပြီးမှတွေ့ရှိတာဖြစ်တယ်လို့ဆိုပါရယ်ဒီအတွက်သူတို့ကိုကျန်းမာရေးစစ်ဆေးပေးသူတွေလူဝင်မှုကြီးကြပ်ရေးဝန်ထမ်းတွေနဲ့ဌာနဆိုင်ရာဝန်ထမ်းတချို့ကပါကိုဗစ် -19 ကပ်ရောဂါပိုးကိုစစ်ဆေးထားရတယ်လို့လည်းဆိုပါရယ
်ဟိုတော့ကကျွန်တော်တို့ positive တယောက်တည်းတစ်ခါတည်းတော့တယောက်ထပ်တွေ့တယ်ဟိုကိုတိုင်းနေလိုက်တည့်ရမှာထပ်တွေ့တယ်ဟိုကိုတိုင်းညောင်လေးတွေ့တာပဲတွေ့ပြီးတော့ထပ်တွေ့တော့လည်းကျွန်တော်တို့အဲ့ဒါလည်းအဲ့ဒီကနေကနေလည်းပေါ်ရပေါ့အသုံးပေးပြင်းပေါ့ဆံမဲ့တော့ရှိလို့ရမျိုးမရှိဘူးပေါ့
ဟုတ်ကဲ့
အဲသူတို့ ਨੇ တမ်ပရေချာတိုင်းခဲ့တာတို့မှတ်တမ်းမေးခဲ့တာတို့မှတ်တမ်းရေးပြတာတို့ဆိုအဲ့မှာကျွန်တော်တို့အပေါ်လမ်းတရားနှစ်ယောက်တော့အလုံးစုံတရားအဲထဲမှာဆိုတော့ကျွန်တော်တို့လာဝကအဲ့လိုပဲသဘောမှန်နေဖြစ်တာအုံထုတော့နှစ်ယောက်နောက်တစ်ခါကျွန်တော်တို့ဟိုဘက်ကျတဲ့ဖွဲ့ရရုပ်တရားဒီလိုပဲရှင်းနေရ။ယောက်ဒီမှာတော့မတွေ့သေးဘူးမှာကျွန်တော်တို့ဒီနယ်စပ်ကနေပြီးတော့ဆက်ဆက်သွားတာပြင်2000-3000ကျော်ရှိပေါ့
။ဟုတ်ကဲ့
။ဒီကနေ့ဒီ42လာ200ပေါ့ခင်ဗျာ
။ဟုတ်ကဲ့
။200နဲ့ပတ်သက်တဲ့ဟာလေးကျွန်တော်လိုက်ပြီးတော့ဟိုကိုဗစ်ဖြစ်တာပေါ့မှာရှင်းရှင်းရှင်းပြရပေါ့ဟုတ်။
ထိုင်းနိုင်ငံမှာကိုဗစ် -19 ကူးစက်ရောဂါတိုက်ဖြတ်ကာကွယ်ရေးစီမံခန့်ခွဲမှုဘုတ်ဌာန CCSA ကအရေးပေါ်အခြေအနေပြဋ္ဌာန်းပြီးညမထွက်ရအမိန့်နဲ့ခရိုင်ဖြတ်ကျော်ခရီးသွားလာမှုတွေကန့်သတ်ထားချိန်မှာဗန်ကောက်မြို့မြန်မာတိုင်ယုံနဲ့ထိုင်းအစိုးရတို့ညှိနှိုင်းပြီးနေရပြန်မဲ့မြန်မာလူသမားတွေကိုမေလ22ရက်နေ့ကနေစတင်ပြီးဗန်ကောက်အဝေးပြေးကားကိတ်ကနေလုံခြုံရေးစီမံချက်တွေလုပ်ပြီးအထူးကားတွေပြေးဆွဲခဲ့ပါတယ်ခရိုင်တစ်ခုနဲ့တစ်ခုဖြတ်ကျော်ခရီးသွားလာခွင့်ပိတ်ဆို့ကန့်သတ်ထားချက်ကိုလည်းထိုင်းအစိုးရကဖြေလျှော့ပေးလိုက်ပြီးနောက်ပိုင်းမှာကိုယ့်အစီအစဉ်နဲ့ကိုနေဆက်အသီးသီးကနေနေရပြညာသူတွေလည်းရှိနေပါဗါတယ်။ထိုင်းမြန်မာနေဆက်မှာတော့မဲဆောက်မြဝတီရနောင်းကော့တောင်းမဲဆိုင်တာချီလိုက်စတဲ့နေရာတွေကနေမြန်မာနိုင်ငံသားရွှေပြောက်လိုသမားတွေတရားဝင်ကောတရားမဝင်နေပါနေရကိုပြန်နေကြတာဖြစ်ပါတယ်။လက်တလုံးအဖြစ်ထိုင်းနဲ့မလေးရှားဘက်ကနေမြန်မာနိုင်ငံထဲကိုပြန်ဝင်လာတဲ့မြန်မာနိုင်ငံသားအလုလက်မဲ့ဖြစ်နေသူတွေဟာတသိန်းလောက်ရှိနေပြီဆိုပြီးမြန်မာလူသမားရေးတာဝန်ရှိသူတွေကခံမှန်းထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။